မြန်မာစစ်တပ်ကဖမ်းဆီးသွားတဲ့ကချင်းလေသမားတူအချိန်တလကျော်ကြာတဲ့အထိဘာတရင်မှစုံစမ်းလို့မရပဲပျောက်ဆုံးနေလို့သူ့ကိုချက်ချင်းပြန်လွတ်ပေးဖို့အတွက်ကချင်းအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ပျောက်ဆုံးနေတဲ့လေသမားရဲ့မိသားစုဝင်တွေကအာဏာပိုင်တွေကိုအတိပေးတိုင်ကြားထားပေမဲ့လည်းဘာမှအကြောင်းမပြန်ဘူးလို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကိုကိုကျော်အောင်လင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင
်ဗျာကချင်းပြည်နယ်ကမိုင်းဒေသအရှိပဲလီတို့လမ်းမပေါ်မှာကချင်းလေသမားအန်လမ်းပေါက်နော်ကိုပြီးခဲ့တဲ့ဇွန်လ20ရက်နေ့တုန်းကမြန်မာစစ်တပ်ကနေရိုက်နှက်ထိုးချိတ်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာရာသီဝါသားတွေမြင်တွေ့ကြရတဲ့အကြောင်းဖမ်းဆီးခဲ့တဲ့တပ်ဖွဲ့တွေထဲမှာတပ်ရင်း298နဲ့298တို့ပါဝင်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကချင်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ UN လမ်းပေါက်နော်ဖမ်းမခံရခင်အဲ့ဒီနေရာတစ်ဝိုက်မှာ KIA ကချင်လူမျိုးရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဖမ်းခံခဲ့ရတဲ့အချိန်မှာ UN လမ်းပေါက်နော်ကရက်မူးနေတယ်လို့လည်းကြေညာချက်ထဲမှာတွေ့ရပါတယ်။အသက်50အရွယ်အန်လမ်းပေါက်နော်ဟာကလေး9ဦးရဲ့ဖခင်မိုးဆိုးဘူတူဖြစ်ပြီးတော့သူ့ရဲ့သားသမီးတွေကသူ့ဖမ်းခံခဲ့ရတဲ့ကိစ္စကိုသိနိုင်မှုတပ်ရင်း298ကိုတွားပြီးတော့စုံစမ်းမေးမြန်းခဲ့ပေမဲ့လည်းတပ်စခန်းထဲကိုဝင်ခွင့်မရခဲ့ဘူးလို့ဆိုပါတယ်။သူ့ရဲ့ဖခင်ဖမ်းခံခဲ့ရတဲ့ကိစ္စကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ကချင်ပြည်နယ်ဝန်ကြီးချုပ်တို့စီကိုသားသမီးတွေကတိုင်ကြားစာပေးပို့ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့မျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌတွေစီကိုလည်းမိတူပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုချိန်ထိဘယ်ဖွဲ့စည်းကမှသူတို့ကိုအကြောင်းပြန်တာမရှိလို့မိသားစုဝင်တွေဆွေးနွေးမှုတွေတိုးနေရတယ်လို့ကချင်ဖွဲ့စည်းတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ခြေစိုက်ကချင်မဟာမိတ်များအဖွဲ့ရဲ့ဥက္ကဋ္ဌအန်ဆန်ကွန်ဆန်ကတော့အာဏာပိုင်တွေဘက်ကတုံ့ပြန်မှုတွေမလုပ်တဲ့ကိစ္စကိုအပြစ်တင်ဝေဖန်ပါတယ်
။တရားဥပဒေစိုးလုံးလုံးဝမရှိတဲ့ဟာကိုပြသနေတာပါ။အဓိကကိုယ့်ရဲ့အစိုးရတပ်ပေါ့နော်။အစိုးရတပ်နေပြီးတော့ဒီလိုလူဖြောက်တဲ့ကိစ္စတွေမှာပါနေပတ်သက်မှုရှိရင်ရောစိုးရင်စာကောင်းတယ်။ရှိနေရောအေးအေးယူတက်တဲ့အရာတစ်ခုပါ။အစိုးရတွေပြီးတော့လင်းလင်းမှန်မှန်ကင်တွယ်တင့်တဲ့အရာတစ်ခုဖြစ်ပါတယ်။အစိုးရဘက်ကနေပြီးတော့စက်တက်နဲ့ကြက်တာမဖြစ်ချင်လို့လစ်လို့ရှုတယ်ဆိုရင်ရောမကောင်းပါဘူးဗျ။ဒါဆိုတော့ကျွန်တော်နိုင်ငံကတိုင်းရင်းသားပေါင်းစုံများစွာနေထိုင်တဲ့နိုင်ငံပါဆိုတော့ဒီလိုမျိုးတွေကတော့အရန်ဆင်ချင်တင့်တဲ့အရာတွေပါခင
်ဗျ။ကချင်ပြည်နယ်မြကြီးနားမြို့အခြေစိုက်မြကြီးနားသတင်းဌာနရဲ့အဒီတာချုပ်စမ်းမိုင်ကလည်းကချင်လေသမားအန်လမ်းပေါက်နော်ဖမ်းခံခဲ့ရတဲ့ကိစ္စဟာအမှန်ပဲလို့ပြောပါတယ
်။ကျွန်တော်တို့ဒီတဲ့ကိုလိုက်ဦးပါတယ်။ဒီအကြောင်းအရာကခိုင်လုံတယ်လို့ကျွန်တော်ပြောလို့ရပါတယ်ပေါ့နော်။ကားမန်းအထက်မှာဆက်ကြောင်းသွားတဲ့လမ်းတစ်လျှောက်မှာသူကညနေ3နာရီလောက်မှာအရက်မူးပြီးမှဒဲနေတယ်ပေါ့နော်။သူကဆက်ကြောင်းကတော့သူကမတင်ကားလို့ဆိုပြီးမှဒီလူကိုရိုက်နှက်ပြီးမှဖမ်းဆီးခေါ်ဆောင်သွားတယ်လို့ကျွန်တော်သိရတယ်။အဲ့ဒါကဘာလို့ပြောလဲဆိုရင်သူတို့အုတ်ချုပ်ရေးမူးရယ်သူ့တမီးပေါ့နော်။သူ့တမီးနဲ့ကျွန်တော်ဆက်သွယ်ရပါတယ်ဟုတ်ကဲ့။ဒီလိုလောက်သွားတဲ့ဟာကိုလည်းမျက်မြင်သက်တင်ရွာသားတွေရှိတယ်။
စစ်တပ်ကဘာကြောင့်အခုလိုဖမ်းဆီးခဲ့ရတာလဲဆိုတာနဲ့အဖမ်းခံထားရတဲ့သူရဲ့အခြေအနေတွေကိုသိနိုင်အောင်သတင်းသမားတွေစုံစမ်းနိုင်မှုကကချင်ပြည်နယ်မှာတိတ်ပြီးတော့ခက်ခဲတယ်လို့လဲအဒီတာချုပ်စမ်းမိုင်ကပြောပါတယ
်ကျွန်တော်တို့ဒီအကြောင်းနဲ့ပတ်သက်ပြီး confirm လုပ်ဖို့ကျွန်တော်တို့စစ်တပ်ကိုဘယ်လို့မှကျွန်တော်တို့ဟိုမေးမြန်းလို့မကြပါဘူး။ဘာဖြစ်လဲဆိုစစ်တပ်ကကျွန်တော်တို့ကိုပြန်ကြားရေးမထားပေးပါဘူး။ကျွန်တော်တို့ကချင်ပြည်နယ်မှာစစ်တပ်နဲ့ပတ်သက်တဲ့တဲ့တွေကိုကျွန်တော်ယူဖို့အရန်ကိုခက်ခဲပါတယ်။ပုံစိုးတာဥပဒေနဲ့ထက်မှာဒီမီဒီယာတွေကိုပုံပုံနဲ့ကျွန်တော်ကချင်ပြည်နယ်မှာဆိုပြောဆိုခွင့်ပေးခဲ့ပါတယ်။ဒါနဲ့အခုကောင်ဆောင်စစ်စီလက်ထက်မှာမီဒီယာကိုသူတို့လုံးဝပိတ်ထားပါတယ်ဆိုတော့စစ်တပ်ပဲမဟုတ်ပါဘူးအခုချိန်မှာ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီလိုဖို့အများကြီးအခက်အခဲရှိပါတယ
်ကချင်ပြည်နယ်အတွင်းမှာအခုလိုမျိုးဘာကြောင့်မှမသိပဲဖမ်းခံရတဲ့အဖြစ်အပျက်တွေမကြခဏဆိုသလိုရှိနေတတ်ပြီးတော့အဖမ်းခံရသူတွေရဲ့အခြေအနေတွေကိုလည်းစုံစမ်းလို့မရနိုင်ပဲဖြစ်နေတာနှစ်တော်ကြာခဲ့ပါပြီအဲဒါကြောင့်သတင်းမှန်တွေထွက်ပေါ်လာအောင်အာဏာပိုင်တွေဘက်ကပွင့်လင်းမြင်သာမှုတွေထားဖို့သတင်းသမားတွေဘက်ကနေတိုက်တွန်းနေကြပါတယ်